American ကာကွယ်ဝင်ကြီး Lloyd Austin ဟာအရှိတောင်အရှဒေသကိုရှေ့ပတ်ရောက်ရှိတော်မှာပါ။အရှိတောင်အရှဒေသကို Joe Biden ဆိုရရဲ့ပထမဆုံးအစ်မဆုံးအခီးစဉ်လည်းဖြစ်ပါတယ်။ကာကွယ်ဝင်ကြီး Austin ဟာအရှိတောင်အရှကိုမဝင်ခင် Alaska ကိုမနေ့ကထွက်ခွာသွားခဲ့ပြီးနောက်အခုအရှိတောင်အရှခီးစဉ်ဟာတကယ်အကျိုးရှိမဲ့ခီးစဉ်ဖြစ်လာမှာပါလို့သူနဲ့ပါသွားတဲ့သတင်းတောက်တွေကိုပြောပြပါတယ်။စင်ကာပူ VN နဲ့ဖိလစ်ပိုင်ကိုရောက်မဲ့ဒီခီးစဉ်ဟာအရှိတောင်အရှဒေသတွင်တည်ငြိမ်မှုတွေအားဖြည့်ပေးနိုင်ပြီးဆက်ဆံရေးတိုးမြင့်ဖို့ရည်ရွယ်ထားတယ်လို့လည်းဝန်ကြီးအော့စတင်ကပြောခဲ့ပါတယ်။ COVID ဖြစ်များလာနေတဲ့ဒီဒေသတွေတရုတ်ရဲ့စီးရင်အားကြီးလာမှုပေါ်စိုးရိမ်တဲ့နိုင်ငံတွေကိုပေါင်းစည်းညီညွတ်ရေးဒီခီးစဉ်မှာအဓိကရည်မှတ်မှုရတယ်လို့တော့သုံးသပ်သူတွေကဆိုပါတယ်။အရင်သမ္မတဒေါ်နယ်ထရမ့်လက်ထက်တုန်းကဂရုမထားခဲ့တဲ့ဒီဒေသတွေမှာဆက်ဆံရေးပြန်မြင့်တင်ဖို့အရေးကြီးလာချိန်မှာဒီခီးစဉ်ဖြစ်လာတာလို့ American CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကအရှိတောင်အရှဆိုင်ရာကျွမ်းကျင်သူ Murray Hebeck ကပြောပါတယ်။ကာကွယ်ရေးဝန်ကြီးအော့စတင်အနေနဲ့ပြီးခဲ့တဲ့ဇွန်လတုန်းကစင်ကာပူမှာလုပ်ခဲ့တဲ့နိုင်ငံတကာလုံခြုံရေးညီလာခံတစ်ခုကိုဥဆောင်တရားဖို့စီစဉ်ခဲ့ပေမဲ့ကိုဗစ်ကပ်ရောဂါဆိုရင်ကြောင့်ဒီညီလာခံကိုဖျက်ခဲ့ရပါတယ်။ဒါကြောင့်အခုခီးစဉ်အတွင်းစင်ကာပူနိုင်ငံရောက်ချိန်ဇူလိုင်29ရက်နေ့မှာတော့ RISS နိုင်ငံတကာလုံခြုံရေးညီလာခံအတွက်မေကွန်းတရားပြောဖို့စီစဉ်ထားပါတယ်ခင်ဗျာ။